တော်မှာသမရရွေးချယ်ရေးလုပ်ငန်းတွေမနေ့ဖန်စတင်တော့မယ့်အချိန်မှာအယက်သားလွှတ်တော်ကိုယ်စားလှယ်တွေကတင်သွင်းရမယ်ဒုတိယသမရလောင်းတွေဖြစ်ဒေါက်တာမျိုးအောင်ဦးထင်ကျော်နဲ့ဦးဆိုင်ညွန့်လွင်တို့ကိုအများကထင်ကြီးပေးနေကြပါတယ်ဒီပုဂ္ဂိုလ်တွေဟာဘသူတွေလဲဆိုတာနဲ့သူတို့ရဲ့နိုင်ငံရေးသမိုင်းအကြောင်းတစိတ်တစောင်းကိုတော့မတ်သိန်ကြီးထိုက်ကစူးစီးတင်ပြထားပါတယ်ရှင်
ဆယ်စုနှစ်တည်းအတွင်းပထမဆုံးအချိန်အဖြစ်အယက်သားအစိုးရတည်အပြောင်းလဲမှာသမရဘသူဖြစ်လာမလဲဆိုတာကိုပြည်ရင်းပြည်ပထင်ကြီးပေးသုံးသပ်နေကြတဲ့အထက်အများစုထင်ကြီးပေးခံရသူကတော့ဒေါက်တာမြို့အောင်ဖြစ်ပါတယ်ဒေါက်တာမြို့အောင်ဟာ1988ခုနှစ်နောက်ပိုင်းနိုင်ငံရေးလောကကိုခြေချလာသူဖြစ်ပြီးအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီအခက်အခဲမျိုးစုံရင်ဆိုင်ခဲ့ရခြင်းကဆလို့အခုချိန်ထိပါတီရဲ့အမကနိုင်ငံရေးသမားတဦးဖြစ်ပါတယ်သူဟာဘလို့ပုံကူတူလဲဆိုတာကတော့ NLD ပါတီမှာနှစ်ပေါင်းများစွာအတူအလုပ်လုပ်ခဲ့ကြတဲ့ NLD ရဲ့ဗဟိုအလုပ်အမှုဆောင်ဟောင်းဦးစောနိုင်နိုင်ကအခုလိုပြောပါတယ
်ဒေါက်တာမျိုးအောင်ကဟိုးဟိုးရင်88ပါတီစားဖွဲ့ပြီးအချိန်မှာတော့သူကအင်းပေါ့အင်းကဒေါက်တာဂျူရီစီပါတီကနောက်ကျတော့ NLD ကိုတောင်းရတဲ့90လောက်မှလေအဲ90ခုနှစ်ကစပြီးတော့တောက်လျှောက် NLD မှာလုပ်ပါတယ်ကျေကျေစားစားတောင်းကြည့်အချိန်ကြီးလုတ်ခဲ့ပါလားကုတီလုတ်လုတ်ကြလေဦးနဲ့တူတူနေဦးကဒီရန်ကုန်တဲ့တောင်းကလုတ်တော့သူကအဲ့ဒီတို့တကုံအရှိတမရွက်ောက်ပွဲကြီးပါသူဝင်တဲ့ခါမှာဦးလည်းသွားပြီးသူတချင်းမြင်ကြည့်တောင်းလုံးကြီးအပါပဲမှဒီဘာဒီပြည့်သူကနိုင်ငံရေးပါတီဒီပါတီမှာတော့ဆက်လုတ်ခဲ့လူကြီးပါပဲလေကနာကျိုးစားအဆင်မရှိတဲ့ဘာမှပြောရမရှိပါဘူ
းဒီဒေါက်တာမျိုးအောင်ကသူကဒီစစ်တပ်မှာလည်းတာဝန်ထမ်းဆောင်ခဲ့တယ်လို့လည်းသိထားပါတယ်ရှင့်အဲ့ဒါရောဟုတ်ပါလားအင်ကယ
်အဲ့ဒါကဒီလိုစစ်တိုင်းမျိုးရဲ့ဆရာဝန်နဲ့ဒေါက်တာမျိုးအောင်ဒေါက်တာဆေဝင်းတို့ဟာအဲ့လိုသူဆာဗစ်မယ်လို့လုပ်ရတယ်ဆာဗစ်လုပ်ရတယ်အဲ့ဒါတော့စစ်တပ်ကဆရာဝန်တို့ပြောတော့မရဘူးဟိုသူတက်တဲ့ခါမှာချီတောင်းတက်တဲ့ခါမှာအဲ့လိုလုပ်ခဲ့တဲ့လူတွေလ
ေ NLD ပါတီရဲ့ဗဟိုအလုံးမှုဆောင်လည်းဖြစ်လက်ရှိရွေးကောက်ခံလွှတ်တော်အမတ်လည်းဖြစ်တဲ့ဒေါက်တာမျိုးအောင်ဟာလက်ရှိသမရဦးသိန်းစင်အစိုးရနဲ့အာဏာလွှဲပြောင်းရေးအစည်းအဝေးတွေမှာလည်း NLD ပါတီကိုစားပြုဆွေးနွေးနေသူဖြစ်ပါတယ်Now NLD ပါတီကနေဒုတိယသမ္မတလောင်းအမည်စရင်တင်သွင်းနိုင်ခြေရှိသူနောက်တဦးအဖြစ်ထင်ကြေးပေးခံရသူကတော့ဦးထင်ကျော်ဖြစ်ပါတယ်။ဦးထင်ကျော်ဟာဆရာကြီးမင်းသူဝင်ရဲ့သားဖြစ်ပြီးလက်ရှိ NLD လွှတ်တော်အမတ်ဒေါ်စုစုလွင်ရဲ့ခင်ပွန်းလည်းဖြစ်ပါတယ်။ဒေါအောင်ဆန်းစုကြည်နဲ့လည်းပုံကိုယ်ရေးအရာရင်းနှီးပါတယ်။ဦးစောနိုင်နိုင်ပြောပြတဲ့ဦးထင်ကျော်အကြောင်းကတော့
ဦးထင်ကျော်ကတော့သူ့အဖေဆရာကြီးမင်းသူဝင်ကတော့အရင်တော့ဟိုကမောင်ကြီးမင်းနဲ့လွှတ်တော်ကိုယ်စားလှယ်ပါလေ။တော်လည်းအသက်ကြီးတော့သူလည်းမလုပ်ဘူးပေါ့။ဥတင်ကျော်ကတော့ပါတီအဖွဲ့အစည်းညလုပ်ငန်းတွေတင်လို့ပါဘူး။ဒေါန်ဆန်းသူကြီးရဲ့ရုံးခွင်ကသူ့အတူမိမအတူရဲ့လိုက်တာတော့ရှိပါတယ်။ဟုတ်လို့ရှိပါတယ်။ပါတီအဖွဲ့အစည်းရဲ့အစိုးရအနေနဲ့တိုက်တော့ပါတီတာဝန်သားချင်းချင်းဆောင်တော့မရှိပါဘူး။ပြညာရေးချင်းလည်းရှိပါတယ်ဆိုတော့နိုင်ငံကြားရတဲ့သူဒီပလိုမာကဘာပြီးမှဆိုအစောဆုံးကွန်ပျူတာနဲ့ပတ်သက်တဲ့ဒီပလိုမာတွေပဲရခဲ့တာပေါ့။အင်္ဂလန်ကလည်းမသိဘူးဟုတ်တယ
်။နောက်ထပ်ဒုတိယသမ္မတလောင်းတင်သွင်းခံရနိုင်ခြင်းရှိတယ်လို့ထင်ကြေးပေးခံရသူကတော့ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ပါတီခေါင်းဆောင်တဦးဖြစ်သူဦးဆိုင်ညွန့်လွင်ဖြစ်ပါတယ်။ရန်ကုန်မှာမွေးဖွားကြီးပြင်းခဲ့တဲ့ဆိုင်ညွန့်လွင်ဟာရှမ်းတိုင်းရင်းသားတွေတဲတယ်မဟုတ်ဘဲဗမာအပါအဝင်တိုင်းရင်းသားအလုံးကလက်တင်ခံနိုင်တဲ့ပုံကူတဦးဖြစ်တယ်လို့မြမငင်းချမ်းရေးလုပ်ငန်းစဉ်ကိုအထောက်အကူပေးဖို့ရည်ရွယ်ဖွဲ့စည်းထားတဲ့ပြည်ထောင်စု Institute ရဲ့ဦးဆောင်ညွှန်ကြားရေးမှူးဦးခွန်ဆိုင်ကပြောပါတယ
်။ဆိုင်ညွန့်လွင်ကသူကဒီလက်နဲ့ကင်အဖွဲ့တွေနဲ့သူပေါင်းပြီးတော့မှသူတို့ရှမ်းပြည်ပူပေါင်းထောင်ရွေးရေးကော်မတီဆိုတာဒီ1996ကတည်းကသူတို့ပေါင်းပြီးတော့လုပ်ခဲ့တယ်လုပ်ခဲ့တဲ့အတွက်ကြောင့်မလို့ဒီဟိုဒီလက်နဲ့ကင်တပ်ဖွဲ့တွေလည်းမှလည်းသူ့ကိုလေးစားကြတယ်ဒီလူထုကြားထဲမှာဆိုရင်တော့ပူပြီးတော့မှလေးစားတာကိုတွေ့ရမယ်ဘာဖြစ်လို့လဲဆိုတော့သူတို့ကနှစ်ယောက်စလုံးက2005ကနေ2012ထိသူတို့ကထောင်ကြခဲ့တာ ਉਹ နော်နိုင်ငံရေးမှုနဲ့ထောင်ကြခဲ့တယ်အဲနှစ်ပေါင်း80ကျော်သူတို့တန်းချခံပြီးတော့မှသူတို့ကထောင်ကြခဲ့တဲ့ခါကျတော့သူတို့လူထုတိုင်းမှာဆိုလို့ပိုင်းဝိုင်းမှာလည်းသူတို့ကိုအများကြီးလူသားတာပေါ့ဗျာနော
်တမရရွေးချယ်ရေးလုပ်ငန်းစဉ်တွေကိုတော့လွှတ်တော်အသီးသီးမှာမတ်လ10ရက်နေ့မှာစတင်မှာဖြစ်ပြီးမတ်လ18ရက်18ရက်နေ့လောက်မှာမှသမရဒုတိယသမရ1နဲ့ဒုတိယသမရ2တို့ကိုပြည်တော်စုလွှတ်တော်ကအတီးပြုရွေးချယ်နိုင်မယ်လို့လည်းခန့်မှန်းရပါတယ်ရှင်။